ပြီးခဲ့တဲ့သတင်းဘက်ကအကြောင်းသူမဟန်ဒီဦးကိုတရားရုံးမှယုံထုတ်တော့အာဏာပိုင်တွေဘက်ကမတရားသဖြင့်ပြုမှုခဲ့တဲ့အတွက်တရားရုံးမှယုံထုတ်တဲ့ဖြစ်သွားခဲ့ရတယ်လို့ကျွန်တော်တို့ကြားရပါတယ်ခင်ဗျာ။ဘယ်လိုပဲပုံဖြစ်ခဲ့တယ်ဆိုတာသိပြရစေခင်ဗျာ
။၁၈ရက်နေ့ရလေအဲ့ဒီနေ့ကတရလူပြတက်တဲ့ရဲမှုဦးလာထုံးဟောပေါ့ဗျာ။ပြန်လည်စစ်မေးလို့ရတာပေါ့။ကျွန်တော်တို့ရှင်းနေဦးအောင်သိန်းကနေပြီးတော့လေ။အဲအဲ့တော့ကဘလို့ဖြစ်လဲဆိုတော့မနေ့17နှစ်လောက်ထဲကအမှုကိုစစ်လိုက်တာ2နှစ်ထိုးသွားရောဗျာ။အန်ဒီဦးတို့ကလည်းအဲ့ဒီချိန်ထိကိုထောင်ကလည်းထမင်းမစားခဲ့ရဘူး။အဲ့လိုနဲ့ပဲသူတို့2နှစ်ထိုးတော့အမှုကိုနားလိုက်တယ်။နားလိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်သမီးကိုအဲ့ဒါအဖေရဲ့သမီးသမင်းစားနေပြီတဲ့ဆိုတော့ကျွန်တော်ကသမင်းအဲ့ဒါသမင်းဘူးလေးနဲ့သမင်းပါလာတဲ့အတိုင်းကျွေးတာပေါ့ဗျာ။လေးငါးလုံးပဲစားရသေးတယ်။အဲ့မှာကျွန်တော်တို့တောင်ဝင်မြို့နယ်စခန်းမူအောင်ကျော်စိုးဝင်ရောက်လာပြီးလက်ထိပ်ပြန်ခတ်မယ်ပြန်မယ်ဆိုပြီးသူကအော်ကြီးကျန်နေပြောလေတာအဲအဲ့ဒါနဲ့ဟန်နီဦးကပဲကျမတို့ထမင်းမစားရသေးဘူးဒါကြောင့်ထမင်းလေးတော့စားပြီးအောင်စားပြရစေလို့ဆိုသူကပြောတော့စခန်းဦးကမဆောင်နိုင်ဘူးနင်တို့ကိုခေါ်လာတာထမင်းစားဖို့မဟုတ်ဘူးဆိုပြီးသူကအော်ကြီးကျန်ပြောတယ်ကျမတို့နောက်ပြီးတော့သူကဘာပြောသေးလဲဆိုနင်တို့ထောင်ကထမင်းမကျွေးဘူးလားဆိုပြီးရင်းရင်သတိနဲ့ပြောတယ်ဗျအဲ့တော့ဟန်နီဦးကဒါကျမတို့ကမနေ့ဆယ်နာရီတည်းကရောက်လာတာအခုဒီမစားရသေးဘူးအဲ့ဒါတော့ထမင်းတော့စားပြီးတော့မှပဲသွားပြရစေလို့ထပ်ပြောတယ်အဲ့တော့နင်တို့ထမင်းစားဖို့ခေါ်လာတာမဟုတ်ဘူးတာဝန်ရပဲငါဘာမှနားမလည်ဘူးလို့ဆိုပြီးအော်ကြီးဖြစ်တယ်နဲ့ပြောတော့တာပဲဗျာနောက်ပြီးတော့လေအဲ့ဒီလိုတကယ်နဲ့ထဲမှာပဲသမီးစားနဲ့ထမင်းအဲ့ဒီကရှိတယ်ထမင်းဟိုနေနေပေါ့ဘူးတို့ဘာတို့ကိုတင်ခိုင်းတယ်နောက်တစ်ခါသူနဲ့အတူတူယုံထွက်လာတဲ့အောင်မင်းနိုင်ခေါ်မီးသွေးကိုမီးသွေးစားနေတယ်လေဟိုနေကိုရေခဲမုံဘူးကိုဗျာလက်နဲ့ပုတ်ချပြီးထောင်ကိုယူမသွားရဘူးဆိုပြီးတော့အဲ့လိုလေပြောရင်းနဲ့အဲ့ဒါလက်နဲ့ပုတ်ချပြစ်လိုက်တယ်ကလေးကစားနေတဲ့အဲ့ဒီရေခဲမုံဘူးကအောက်မြေကြီးပေါ်ကျသွားတာပေါ့ဗျာအဲ့တော့ဟန်နီဦးကအဲ့မှာတင်ကြည့်ပြီးတော့ဒါရှင်လုံနေတာပေါ့နော်ရန်ရန်ကားကားနဲ့ဒါရုံရင်ဆောင်ကဖြစ်အောင်ရှင်လုံတာပေါ့ကျမတို့ဘာမှလုံတာမဟုတ်ဘူးပေါ့ကျမတို့လည်းဒါအရင်လည်းဒီလိုပဲဟိုပုံမှန်တိုင်းပဲပေါ့နော်စာနေတောက်နေတာပဲဆိုတာအဲ့ဒါကိုပြောတယ်အဲ့တော့နင်ဘာမှစကားမရှိနဲ့ပေါ့ပုံမှန်နင်စကားမများနဲ့ဆိုပြီးတော့အဲ့ဒါအတင်းမဲ့သူ့ကိုအောင်မင်းနိုင်ကိုတော့ဂုတ်ဖိုးကနေပြီးတော့ဒါလည်းအင်းကြီးကော်လံကိုဆွဲပြီးအတင်းမဲ့ရဲကားရှိတဲ့သူကိုခေါ်တယ်ဟန်နီဦးကိုလည်းအဲ့လိုပဲဆွဲခေါ်သွားတယ်ဗျာပြီးတော့ရဲကားလည်းရောက်တော့သူတို့ဒါလည်းအထက်ထက်ထားပြီးတော့မှန်တကားပိတ်ထားလိုက်တယ်ဗျာ
ဟုတ်ကဲ့တရားရုံးမှာအဲ့ဒီအချိန်တုန်းကပြိသက်ဘလောက်လောက်ရှိတော့ခင်ဗျာ
တရားရုံးမှာကအရှိပိုင်းခရိုင်တရားရုံးဆိုတော့ဟိုလူ450လောက်တော့ရှိတယ်ခင်ဗျာတက်ဆိုင်ရာပေါ့နော်အမှုတွေလာနေတာတွေရောပေါ့နော်မိသားစုတွေရောအဲ့နောက်ပြီးတော့လေအဲ့ဒီအချိန်ကတရားခွင်ထဲမှာဖြစ်တာဗျာဒီသူ့ကိုအမှုစစ်ဆေးတဲ့တရားခွင်ရုံးထဲမှာအဲ့လိုလာပြီးတော့စခန်းမှုကအဲ့လိုပေါ့ဗျာဘယ်လိုခေါ်မလဲနော်အနိုင်အထက်ပဲလုပ်တယ်ပြောမလားဘယ်လိုလဲအဲ့လိုမတရားပြုမှုဆက်ဆံတာမျိုးကိုတွေ့ရတယ်ဗျာ
ဟုတ်ကဲ့
တော်တော်စိတ်မကောင်းဖြစ်သွားတာပေါ့သမီးကိုဒီလိုလုပ်ရတာကိုတခါမှကျွန်တော်လည်းမတွေ့ဘူးမကြုံဘူးတော့တော်တော်လည်းအံ့ဩသွားတယ်ဗျာသမီးတို့လည်းစိုးရိမ်သွားတာပေါ့နော်ပြန်လာပြန်သွားတယ်လမ်းမှာဘာတွေများဖြစ်မလဲပေါ့ထောင်မှာဘာတွေများလုပ်အောင်မလဲလို့ဆိုပြီးကျွန်တော်ကစိုးရိမ်စိတ်နဲ့ကျွန်တော်ကတော့ကြံခဲ့ရတာပေါ့
ဟုတ်ကဲ့ဒီလူပုံအလဲမှာပေါ့လေဘယ်လောက်ထိကိုရုပ်သက်သက်ဖြစ်သွားတော့ခင်ဗျာဒီကိစ္စ
အဲဒီမှာတော့လူတွေကတော့ရုံးဖြစ်ပြီးတချို့ကလည်းဟိုပေါ့နော်အမျိုးစုံပဲပေါ့ပြောနေတာပေါ့ဒါမတရားဘူးဆိုတာမျိုးပေါ့နော်ဒါဒီလိုမလုပ်တင်ဘူးပေါ့ဒါ main ဟိုတက်ကလို့ကြောင်းသူ main ကလေးတယောက်ကိုဒီလိုပြုမှုဆောင်ရွက်တာတွေဟာရမ်းပဲပေါ့နော်ဒါရိုင်းဆိုင်နေဆိုတာမျိုးပေါ့နော်နောက်တော့လေ तू က uniform ဝတ်ထားတဲ့ရဲပေါ့တယောက်လေတက်သားတော်ပုံဗျာစခန်းမူဒီလိုပြုမှုလာတွေကရမ်းပဲဟိုရုပ်ပြဆင်းပြဖြစ်တယ်ဆိုတာမျိုးကိုအဲ့လိုခံစားကြပြီးသူတွေကတော့ဟိုပတ်စီပြောနေတာတော့ကျွန်တော်တို့ကြားရတာပေါ့ဗျာ
အခုမဟန်နေဦးနဲ့ပတ်သက်ပြီးတော့တရားရုံးမှာဖြစ်သွားတဲ့ဖြစ်ရအပေါ်မှာပေါ့လေဥထုံးအနေနဲ့ဗာရီများတစုံတရာဆက်လုပ်သွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ကတော့အဲ့ဒါရဲချုပ်တို့နောက်တစ်ခါလူခွန်ရေးဟိုကော်မရှင်တို့ပေါ့နော်ဒီရန်ကုန်တိုင်းရဲမှူးကြီးတို့စီကိုကျွန်တော်စာတင်ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တခုခုပေါ့နော်အရေးယူဆောင်ရွက်ပေးဖို့အတွက်ကျွန်တော်တိုင်ကြားဖို့ကျွန်တော်စီစဉ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဥထုံးကျေးဇူးများတင်ပါတယ်ခင်ဗျာ